Welcome to the Voice of America in Burmese.
Mingla nga cha ma shin 2019 ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမ်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ဒူချင်ညာပြီးသွားမှာဖြစ်ပါတယ်။ဖရိုင်နိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီကနေ့မှာပြီးဆုံးသွားခဲ့ပြီးတော့ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်မှအချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံမှာပြင်းအား 6.8 မဂနီကျူးရှိတဲ့ငလျင်တစ်ခုဒီကနေ့မှာလှုပ်ခတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံတဝမ်းဆန္ဒပြပွဲတွေအတွင်းသေဆုံးသူရေအတွက်ဟာ6ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အဲ့နောက်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ရခိုင်ပြည်နယ်တွင်းစစ်ရေးပြည်ပခါတွေအတွင်းမှာဒီရက်ပိုင်းမှာပဲလူ3ဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းကိုအခုလိုနားဆင်ရမှာပါ
။လူစုလူဝေးတွေးလို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးဒေဘူ300ကတနက်ပစ်ဖောက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွဲပြစ်သူကထွဲပြစ်ဆိုတော့အဲ့ဒီမှာအနက်နဲ့နောက်ထပ်လိမ့်ပြစ်တယ်
ဒေသခံရွာသားတဦးပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းစီစဉ်မှာတော့တဘာဝဦးစားချက်မွေးမြူရေးလုပ်ငန်းအကြောင်းကိုနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်ကပေးစာစာနှစ်ချုပ်အထူးအစီအစဉ်လေးနဲ့ကမ္ဘာကျော်ရုပ်ရှင်ကားတွေအကြောင်းနဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်
စပိန်နိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးဖူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်အရေးတက်ကြွလှူရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မဒရစ်ညီလာခံကကမ္ဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်လုံရင်တန်းငွေထုတ်လွှင့်မှုကိုအလင်းမြန်ဖြတ်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘလောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မဒရစ်ညီလာခံအတွင်းအရေးပေါ်လှုပ်ဖို့လိုအပ်နေရရင်လည်းပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တင်ရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရပိုင်းကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲဒါကတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လက်ရှိရှိနေတဲ့ဖန်လုံရင်တန်းငွေထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ရည်မှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘူမျိုးဆက်နိုင်ငံတွေတော်များများနဲ့ပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးတက်ကြွလှူရှားသူတွေကတော့ဖန်လုံရင်တန်းငွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တားတွေပို့ပြီးတော့ခိုင်မာအားကောင်းစေရည်ရွယ်ပြီးတော့ဂျိုဒုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။နျူကလ িয়ার ရည်ဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားချိန်ပြည့်ဖို့သတင်းပတ်အနည်းငယ်လို့နောက်တာဝေးပြည့်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချိန်ချောက်ထားချိန်မှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဆိုဟေးဂျူဒူလွတ်တရေးစခန်းမှာစမ်းသပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘယ်လိုစမ်းသပ်မှုလုပ်ခဲ့တာလဲဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့ဖော်ပြခြင်းမရှိပါဘူးဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသိက္ကူအရေးကြီးတဲ့စမ်းသပ်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောတာပါလက်တလုံးလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမဖြတ်နိုင်တဲ့အချက်အလက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေရခဲ့ပြီးတဲ့နောက်မှာနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုတွေအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးအကဲအရာရှိပက်ဂျွန်ချွန်ကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့ဇွန်လကစပြီးတာတိုနဲ့တာလပ်ပြည်ဒုံးကျည်စမ်းသပ်မှုပြစ်လွတ်မှုတွေလှုပ်လာတာ73ကြိမ်ရှိပြီဖြစ်ပါတယ်
ဟောင်ကောင်မှာဆွေးနွေးကိုစန့်ကျင်ဆန္ဒပြတဲ့သူတို့ချို့ကဈေးဝယ်ဆန္ဒတွေမှာဒီကနေ့စူဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ပြီးတော့ဆန္ဒပြတဲ့သူတို့ချို့ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနေအားဝတ်စုံတွေဝတ်ပြီးမြန်ဖုံးတွေဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဈေးဝယ်ဆန္ဒတွေမှာစူဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေကြွေးကြော်တဲ့တွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။နေရာတချို့မှာတော့ဆန္ဒပြမှုတွေကအကြမ်းဖက်တာတွေအထိဖြစ်ခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အထီးကရုံးနေရဲတပ်ဖွဲ့ဝင်တွေကြားမှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်နဲ့ ပတ်ပြီးတော့ဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ရှက်တင်ဇီဝဲစင်တာမှာတော့ရဲတပ်ဖွဲ့ဘက်ကနေယူဘုံတွေတုံနေနှင်းခဲ့ပြီးတော့လူတော်များများကိုဖမ်းဆီးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ AFP သတင်းမှာတော့အသက်16နှစ်အရွယ်မျိုးသားတူနဲ့အလယ်တန်းကျောင်းသူတူဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်။သူတို့ကိုရဲကဖမ်းသွားတဲ့အချိန်မှာသူတို့ရဲ့အချက်လက်အသေးစိတ်တွေကိုအများပြည်သူသိအောင်ဆိုပြီးတော့သူတို့ကအော်ဟစ်သွားခဲ့တာဖြစ်ပါတယ်။ချိုးဆန္ဒပြတဲ့သူတွေကတော့ဒီဆိုင်ငန်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေရှိခဲ့တာကြောင့်ဆိုင်တချို့ပျက်စီးသွားခဲ့ပြီးတော့တချို့ဆိုင်တွေကိုလည်းအစောကြီးပိတ်ပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်းအား6တက်သမားရှိတဲ့ငလျင်တစ်ခုဒီကနေ့တနင်္ဂနွေနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်ငလျင်ကဒါဗာဝိုမြို့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးအဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေဆီလွတ်ထားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်းအားအနေငယ်ရှိတဲ့နောက်ဆက်တွဲငလျင်တွေဆက်လှုပ်နေတာကြောင့်အခင်းဖြစ်ဒေတာဆေးရုံတွေကလူနာတွေကိုပေးလို့ရပြောင်းရွှေ့ပေးနေပါတယ်။ရုံအဆောက်အဦနေရံတွေကွဲအပ်သွားပြီးလေကားတွေလည်းပြူကျသွားတယ်လို့ဒေတာခန်ရဲတပ်ဖွဲ့ပြောခွင့်ရလီအိုဘူဒါက AFP သတင်းဌာနကိုပြောပါတယ်။လျှက်စစ်တပ်အားကိုလည်းပြတ်တောက်ထားပြီးတော့ရေလည်းမလာတော့ဘူးလို့သူကပြောပါတယ်။ဒဏ်ရာရသူအနည်းဆုံး24ယောက်ကိုဆေးရုံကိုပို့ပေးထားပေမဲ့တေဆုံးတဲ့သတင်းတော့မရရှိဘူးလို့ပြောခွင့်ရအိုဘူဒါကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီနေင်ကမင်ဒနာဝကျွန်းဒါဗိုဝါမြို့မှာရှိတာဖြစ်ပြီးသမရနဲ့မိသားစုဝင်တွေထိခိုက်မှုတစုံတရာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ဆူနာမီအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာတိုက်လန့်မီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွေးရေးသဘောတူညီမှုပထမဆင့်ကိုတောက်ချနေကသဘောတူခဲ့ကြပြီးတဲ့နောက်တရုတ်ကတချို့အမေရိကန်ကုန်ပစ္စည်းတွေကိုဒီနေ့မှစတင်ကောက်ယူဖို့လှုံ့ထားတဲ့နောက်ထပ်ခုံသွေးကွန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ခုံသွေးကွန်ကော်မရှင်ကဒီကနေ့မှပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားဒီခုံသွေးရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ခုံသွေးကွန်တွေကိုကုန်နေရော့ကျသွားပြီးတော့အဲ့လိုရော့ကျသွားတဲ့အတွက်အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာပြုတ်နိုင်ငံကဝယ်မှုဟာကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်ဒီဘက်ကပြောပါတယ်။တနိုင်ငံကြားမှာသဘောတူညီမှုမရခင်မှာပြုတ်နိုင်ငံဘက်ကလည်းအမေရိကန်ဘက်မှာဒီကနေ့မှကုန်သွယ်ကုန်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ဒီကားပစ္စည်းအစိတ်ပိုင်းတွေအပေါ်မှာအခုနေတိုးသွားဖို့စီစဉ်ထားတာပါ။အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ကွန်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်ဆိုပြီးဒီကော်မရှင်ကဗဏ္ဍာရေးဝန်ကြီးဌာနအပါဝင်တရုတ်စိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆောင်မျက်နှာတွေမှာကြေညာချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဇက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိသေဆုံးသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေတာတွေမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အတန်ပြည်နယ်ဂူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေသလိုလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲ၊ကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေအသေးရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်။ဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါ။နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုတော့ပြီးခဲ့တဲ့မေလမှာပြန်ပြီးအရွေးခံခဲ့ရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလက်ဝဲဝါဒီအစိုးရကဥဆောင်တင်သွင်းခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးမူဝါဒကိုတားပီးထားတဲ့ဒီဥပဒေကြမ်းကအိန္ဒိယမှာရှိတဲ့မွတ်စလင်တန်း200လောက်ကိုခွဲခြားဖိနှိပ်ဆက်ဆံရာရောက်တယ်လို့အတိုက်ခံတွေအစ္စလာမစ်အဖွဲ့တွေနဲ့လက်ရာဇွန်းတွေကဆွတ်ဆွဲပြောဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းဆန်ပါတယ်။
အမေရိကန်ပြည်ထောင်စုမှာမနေ့စနေနေ့ကကျင်းပပြီးတနင်္ဂနွေလုံးကိုပြသသွားတဲ့ဘောလုံးပွဲအတွက်မှာအမေရိကန်စစ်တပ်ကသူတင်နန်းသားတွေအနေနဲ့လူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုအသုံးပြုသွားသလားဆိုတာကိုစုံစမ်းစစ်ဆေးနေပြီဖြစ်တယ်လို့အမေရိကန်ကြီးတဲ့နဲ့ရေးတဲ့စစ်တပ်ကသူတာဝန်ရှိသူတွေကပြောကြားကြောင်း The Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။အဲ့ဘောလုံးပွဲကိုတော့အမေရိကန်သမ္မတဒေါ်ထရန့်လည်းတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ West Bank စစ်တပ်ကသူဘူလောင်းတွေနဲ့ Annapolis ရေးတဲ့ဘူလောင်းတွေဟာ Philadelphia မြို့မှာလုပ်ခဲ့တဲ့အမေရိကန်ကြီးတဲ့ရေးတဲ့ဘောလုံးပွဲအတွင်းလူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုလုပ်ခဲ့ပုံရတယ်ဆိုပြီးတော့ဒီသတင်းစာကဖော်ပြတာပါ။ဒီစစ်တပ်ကသူနှစ်ခုကတော့ဒီဘူလောင်းတွေဘာကြောင့်အဲ့လိုမျိုးလက်ဟန်ခြေဟန်တင်ဂီတာကိုလုပ်ခဲ့တယ်လဲဆိုတဲ့ရည်ရွယ်ချက်ကိုသူတို့အနေနဲ့မဆုံးဖြတ်သေးဘူးဆိုပြီးပြောကြောင်း The Wall Street Journal သတင်းစာကဆိုပါတယ်ဒီတင်ဂီတာဟာ American ပြည်ထောင်စုမှာတော့ OK ဆိုတဲ့တင်ဂီတာနဲ့လည်းတူတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့တနင်္လာနေ့က New Zealand နိုင်ငံ White Island ကျွန်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်သေဆုံးသူဦးရေဟာ16ဦးအထိရှိသွားပြီဖြစ်ပါတယ်။မီးတောင်တဝိုက်ကျန်ရှိနေတဲ့ရေအူလောင်းနှလောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အနေနဲ့ရေအူလောင်းတွေကိုပြန်လူချင်တာကိုနားလည်ပေမယ့်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းခက်ခဲပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့ဒူရဲချုပ် John Timms ပြောပါတယ်။မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီထဲမှာ New Zealand နိုင်ငံသားတွေအပြင် Australia, Britain, American, တရုတ်နဲ့ Malaysia နိုင်ငံသားတွေပါနယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်းနာတင်းလာနေကထုတ်ဖော်ပြောဆိုခဲ့ပါတယ်
။အင်္ဂလန်မှာဒီကနေ့ကစားနေတဲ့ဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းက Wolf အသင်းကိုတကူကူမရှိနဲ့ဥဆောင်နေပြီးတော့ Tottenham တက်ဂိုးကိုတော့ Lucas Moura ကသွင်းပေးထားတာဖြစ်ပါတယ်။ Manchester United နဲ့ Everton တို့ပွဲမှာတော့ Everton အသင်းကတကူကူမရှိနဲ့ဥဆောင်နေပါတယ်။ Man U အသင်းက Lindelof ကဂိုးကိုသွင်းထားတာဖြစ်ပါတယ်ခင်ဗျာ
။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစစ်ရေးချင်းတွေကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြားမြို့နယ်စိတ်ဒရာကျေးရွာမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားစစ်ရေးပြည်ပခါတွေကြောင့်ကျေးရွာအုပ်ချုပ်ရေးမှုအပါအဝင်လူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။တပ်မတော်ဘက်ကထုတ်ပြန်ချက်မှာတော့2ဦးသေဆုံးတယ်လို့ပဲပါရှိပြီး AA နဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့နိုင်ကိုအိမ်ကသတင်းပေးပို့ထားပါရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်ဒရာကျေးရွာပြေခတ်တိုက်ခိုက်မှုအတွင်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်3ဦးသေဆုံးသွားတယ်လို့စိတ်ဒရာကျေးရွာသားတို့ကအခုလူပြောပါတယ
်အဲဒီရွာထဲမှာတိုက်ပွဲမဖြစ်ဘူးရွာနောက်မှာလည်းမဖြစ်ဘူးအေးနင်းညာကညနေ7နာရီနင်းလောက်မှာစစ်တရာအုပ်ချုပ်ရေးမှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးရဲဘော300ကကနပ်ပစ်ဖောက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွဲပြစ်သူကထွဲပြစ်ဆိုတော့အဲ့ဒီမှာအနက်နဲ့နောက်ထပ်လိပ်ပစ်တယ်လေပြတဲ့ရှင်မဟိုအုပ်ချုပ်ရေးမှုအနီးကအမျိုးသမီးတယောက်ကိုကြီးစံထိမှန်တယ်နောက်ပြီးစစ်တရာအုပ်ချုပ်ရေးမှုကိုလေအဲ့မှာသူကအိမ်နောက်ဘက်မှာဖုံးပြနေတဲ့အခါကျတော့အဲ့မှာသူ့ကိုလေအနက်ပေါင်းလဲရိတ်တပ်ပစ်တယ်လို့သိရကျွန်တော်တို့တွားကြည့်တဲ့အခါမှာတွေ့ရတာအဲဒီတပ်ပစ်ခဲ့ပုံကိုကြောင်းမော်ရွာကကြည့်ရတောင်ဟန်တယောက်လည်းပါသေးတယ်အဲဒီမှာကြည့်ရတောင်ဟန်ကိုလေအနက်နဲ့လိပ်ပစ်တဲ့အခါကျတော့အဲဒီဘက်ဒီနိုးနိုးဒီနာကနေကြီးစံဝင်သွားတာသူ့ကိုအဲတနက်တန်ရနဲ့ဟိုအဲဒီနေ့မှာပဲဖမ်းသွားတယ်မနေ့က3နာရီ4နာရီတောင်းဝန်ကျင်လောက်မှာဒီမိသားစုတွေကတွားချေးတဲ့အခါကျတော့အဲဒီမင်းပုံတောင်ရဲ့တောင်ချေအောက်မှာရှိတဲ့ဒီတလူချောင်းကျေးရွာရွာနီးစပ်မှာအဲဒီကျောင်းမကျေးရွာတောင်ဝန်ကအလောင်းကိုတွေ့ရတယ်။အဲဒီအလောင်းကဓာတ်နဲ့နေဘက်ကိုဖြတ်ထားတာတွေ့ရတယ်
။ဒီစင်မှာ17ရက်နေ့ကပြေခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းစိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကျောင်းမကျေးရွာတောင်ဝန်ကဦးကျော်အေးမောင်နဲ့ရွာသူတော်ပြူပြူဝင်းတို့တိတ်ဆုံသွားတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကမင်းပြမြို့နယ်ရမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းစိတ်ဒရာကျေးရွာရောက်မှာပြေကမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါရစေ။
အဲဒီမှာကျွန်တော်လုံခြုံရေးစစ်ကြောင်းကိုအဲ့ဒီအိမ်တွေဘဝနေပြေခတ်ခဲ့ရရှိတယ်။အဲဒီမှာပြန်လည်ပြေခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စီတဲ့အခါမှာတော့အဲ့ပေါ်မှာတော့ဒီမတင်ငါဘွယ်အမျိုးသားနှစ်ဦးတေဆုံးနေတာတွေ့ရတယ်။ပြန်တော့အရင်ကတည်းကခဏရောက်သူရှိရတဲ့အတွက်သူတို့ဆစ်ဆင်းနေနေတော့ကြပနာမဆစ်ဆီကြရဒီအဖွဲ့ဝင်နေတဲ့မာဂန်တွေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုခွင့်ဆစ်ဆီနိုင်ရတဲ့ရဲစခန်းကိုကျွန်တော်လွှဲပြောင်းထားပြီးဖြစ်ပါလေ
ကျေးရွာတွင်နေအိမ်တလုံးပေါ်ကနေအေဘွဲကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကအရာရှိတူတန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။တရခန်တွေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်၃ဦးသေဆုံးတယ်လို့ပြောဆိုနေပေမဲ့တမတော်ဘက်ကတော့၂ဦးသေဆုံးကြောင်းပြောပါတယ်။စိတ်တရရွာပြစ်ခတ်မှုတွင်သေဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့တော်ဖြူဖြူဝင်းတို့အတွက်ကပြမှုကျူးလွန်သူတွေကိုအေးအေးယူပေးဖို့မိသားစုဝင်တွေကနေမင်းပြမျိုးမရဲစခန်းနဲ့မြန်မာနိုင်ငံမျိုးရာလူခွေးရေးကော်မရှင်တို့ထံမှစာပေးပို့ဆိုင်ကြားထားပါတယ်။ဒီဇင်ဘာ17ရက်နေ့ကမင်းပြမျိုးနဲ့စိတ်တရချေးရွာတွင်ပြစ်ခတ်မှုပြီးရွာသားတစ်ထောင်ကျော်ဟာမင်းပြမျိုးနဲ့တေကန်ရွာဘက်ကိုတိမ့်ချောင်ထွက်ပြေးနေရသလိုအနီးနားရွာတွေဖြစ်တဲ့သလူချောင်းမင်းဓမလက်ခုတ်တောင်ပုတ်ကေဖုံနာစတဲ့ရွာသား3000ကျော်ဟာလည်းရွာကနေထွက်ပြေးတိမ့်ချောင်နေရပါတယ်။2018ခုနှစ်နောက်ပိုင်းနဲ့2019ဒီဇင်ဘာလအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စီရီပဋိပက္ခဖြစ်စဉ်တွင်မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရှောင်းတသိန်းနီးပါးတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကနေမနေ့ကထုတ်ပြန်ထားပါတယ်။ဒါအပြင်တိုက်ပွဲစဉ်တွင်အယသ80ကျော်သေဆုံးပြီး120ကျော်တန်ရာရရှိခဲ့တယ်လို့200နီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ပြပြသွားတာပါရှင်အခုမြမအရေးဆွေးနွေးခန်းအစီအစဉ်အလှရောက်ပါပြီနိုင်ငံတိုးတက်ရေးအတွက်အခက်အခဲတွေကြားကဖောက်ထွက်နိုင်ဖို့ဆိုတာမျိုးဆက်သစ်လူငယ်တွေပေါ်အများကြီးမူတည်တယ်လို့ကုလသမဂ္ဂကချင်းမြင့်နဲ့ဆင်ဆက်မပြတ်ဖွံ့ဖြိုးရေးဥဆောင်တီထွင်သူစုရရှိခဲ့တဲ့ကိုဇော်ရဲနောင်ကပြောပါတယ်ဥစားချက်တွေကိုခြံထဲပိတ်လောင်မထားဘဲတဘာဝအတိုင်းမွေးမြူထုတ်လုပ်နေတဲ့ရွှေတောင်ညိုကြီးကြက်မွေးမြူရေးလုပ်ငန်းပူးတွဲတည်ထောင်သူတဦးဖြစ်တဲ့ကိုဇော်ရဲနောင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာပါတယ်ရှင်
ဆိုတော့ကိုဇော်ရဲနောင်ကမိတ္တူချားရောက်တဲ့ကိုမန်ယူရှိန်နဲ့နှစ်ယောက်ဖြီတော်ညူကြီးကိုမြင်နေတဲ့2019ခုနှစ်မှာစပြီးတော့ဒီထောင်နဲ့ပြီးတဲ့အခါကျတော့ဒီကြက်မွေးမြူရေးပေါ့ကြက်မွေးမြူရေးလုပ်ငန်းကဘလူကြက်မွေးမြူလုပ်ငန်းဆိုတော့ကိုဇော်ရဲနောင်ရှေ့မှာကျွန်တော်ရှင်းပြပါပါဆိုတော့ဒီဖြီတော်ညူကြီးကုမ္ပဏီလီမိတက်ကိုစထောင်ပြီးတော့ဒီလိုကြက်မွေးမြူလုပ်ငန်းအမျိုးအစားကိုစလုပ်ဖို့ဘလူစိတ်ကူးရခဲ့တာ
အဓိကတော့ကိုဒီလိုကျွန်တော်ตาလေး6လရွယ်ပေါ့လေ6လရွယ်မှာဒီ nutrition consultant ပေါ့ဆောင်ဝင်ရနေပြီးတော့မှဒီတသားကိုကျုပ်ကျွေးဖို့ဆိုပြီးမှာပါတယ်မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းမှာအဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့ကျွန်တော်သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဆိုတော့သိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေတယောက်အနေနဲ့ကိုကိုပြည့်စုံရလို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲဆိုတော့အဲ့ချိန်မှာဒီကူဖြစ်တယ်ဒါပေမဲ့ကျွန်တော်မွေးတယ်ကျွန်တော်တကယ်ချင်းကိုမသူရှင်ရနေပြီးတော့မှအဲ့ဒီတင်တိုက်ဆိုင်သွားတော့ကိုမန်ကြီးကျွန်တော်တို့ကြက်မွေးကြအောင်ဆိုပြီးတော့စပြတာကိုစပြတဲ့ခါမှလည်းကျွန်တော်ကဒီရိုးရိုးဒီလောင်နေမွေးတာမျိုးတော့လုပ်ချင်ဘူးကျွန်တော် free range ကြက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကျတော့ကြက်တွေကိုထောင်မချထားခြင်းကျွန်တော် animal ဟိုပေါ့ trace and နဲ့ပတ်သက်ညှိမနေစမှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းတို့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကုမကတိုင်ပြန်ပြီးစခဲ့ပြတာပါခင
်ဒီလိုမျိုးလွတ်ကြောင်းပေါ့နော်လိုလက်လက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကျက်တီကိုမွေးတာကစီးပွားဖြစ်ပေါ်မွေးတာအရင်ကအဲ့လိုမျိုးလောက်တည်းမရှိဘူးတဲ့
ဟုတ်ကျွန်တော်မှတ်သားမိ
လောက်ဆန်နေတော့ရှိမှာပေါ့နော
်ချက်ဒီလိုမျိုးအိမ်ဒီမှာမွေးကြရတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟုတ
်ကဲ့ဘလို့ဖြစ်ပြီးတော့ဒီလွတ်ကြောင်းကျက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုံးတင်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘလို့စဉ်းစားနေသွားတ
ာအဓိကတော့ကိုဟာဒီကျွန်တော်တို့မျိုးကြကျဥ်ရီကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်သူဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကျတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီချက်တွေရဲ့ဒီချက်တွေကိုတောင်ထဲမှာထည့်မထားခြင်းထည့်မထားကျတော့ကျွန်တော်မြေကြီးပေါ်မှာလွတ်ကြောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုတ်တဲ့အချိန်တွင်းမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတေချာပါပဲဘလူးအခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုတော့အပိုင်းခွဲတောင်ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူး။နောက်ပြီးတော့ဒီလွတ်ကြောင်း
ဆိုတော့ကျွန်တော်ကလည်းကြက်မွေးမြူတွေ့ကြုံရှိဘူး။
တွေ့ကြုံမရှိဘူး။ကျွန်တော်ကဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာ။ကျွန်တော်ဆိုလည်းမရှိဘူး။မရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေ။အစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်။တော်နေတဲ့ခါမှာကျွန်တော်ကအဲ့မှာဆက်ပြီးတော့ struggle ဆက်လုပ်ရတာ။အဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်သက်နေအများကြီးကုန်တယ်။ဒီလေးစားလောက်ပိုကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေ။အဲ့လိုကြောင့်လည်းနောက်တစ်ခါကျတော့ပါလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာproduct identity ထွက်လာတယ
်
အဲ့ဒီ product identity ကို
ဘယ်သွားရောက်
မလဲထွက်လာပြီနောက်ပြီးတော့ဒီဟာလေကုန်ကျစရိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးစုံစမ်းစရိတ်များတယ်ဒီကုန်ကျစရိတ်များတဲ့ဒီ product ကိုဘယ်လိုသွားရောက်မလဲဆိုတော့ market အခက်အခဲဆုံးမှာကြုံခဲ့တယ် အဲ့ဒါကြောင့်စက်ကအများကြီးလုခဲ့ရအောင
်ဖောက်ခဲ့ရတာပေါ့နော်ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်လုပ်ငန်းအစ်စ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်ခဲတွေရှိနေဦးမယ်အခက်ခဲတွေနှဲသွားပြီလားအခုချိန်မှာတော့
ပြောရင်တော့အခက်ခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်ခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်ခဲတွေတော့တဖြည်းဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေတခြား market နဲ့ပတ်သက်တဲ့အခက်ခဲတွေတော့ရှိသေးတယ
်အခုလက်ရှိအခြေအနေပေါ့လေစားလို့တာကနေပြီးတော့ကြုံရတဲ့အခက်ခဲကနေပြီးတော့အခုလက်ရှိရှိနေတဲ့အထက်မှာဆိုအကြီးမားဆုံးရှိနေတဲ့အခက်ခဲလို့ပြောရင်အကြီးမားဆုံးရင်ဆိုင်နေရတာလို့ပြောရင်ဘာရှိနေလ
ဲအကြီးမားဆုံးရင်ဆိုင်ရတဲ့အခက်ခဲကတော့ကျွန်တော်မြောက်ကဒီဝန်ထမ်းဘဝနေလာတာဝန်ထမ်းဘဝနေလာတော့ကျွန်တော်မှငွေကအလုံးလောက်မရှိရှိတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုတ်ခဲ့ရလုတ်ခဲ့တော့မြေစုပါဆိုတာမြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေအကူဖိုးချူရဲ့မြေကိုကျွန်တော်ခဏယူပြီးလုတ်ခဲ့ရငါးပြီးတောင်းပြီးလုတ်ခဲ့ရတော့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်မှာအဓိကတော့ financial အခက်ခဲပဲပြီးရင်တော့နောက်တစ်ခေါက်ကျတော့နည်းပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘယ်လိုသွားရအောင်လဲဆိုတော့အခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်တို့လေသမားတွေလည်းနည်းပညာတွေပါပြန်ပေးပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုတော့ငပူတော်မှာစတယ်အဲဒီကနေပြီးတော့အခုဆိုရင်ကျွန်တော်တည်ထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီကျွန်တော်တို့လူတရာကျော်လောက်လူတရာနိဗ္ဗာန်လူတရာကျော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလေသမားတွေနဲ့ဘယ်လိုလုပ်သလဲတခါအမျိုးသမီးတွေကိုတော့ဘယ်လိုလုပ်ပေးသလဲအဲ့ဒီအပိုင်းလေးရှင်းပြအောင
်လေသမားတွေကျတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနည်းပညာပေးတယ်နည်းပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလို့ဒီလိုကြောင်းမွေးတဲ့စနစ်ကိုဘလို့မွေးလဲဆိုတဲ့နည်းစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီတို့ကြောင်းမွေးတဲ့ချက်တွေကိုကျွေးဖို့အတွက်အစာတွေပဲပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘလို့စိုက်မလဲဆိုတဲ့နည်းပညာတွေတုံ့ပြန်ပေးတယ်ပရောဟာတစ်ချက်နံပါတ်2ကကြတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်ပံ့ပိုးပေးတယ် financing ဆီတယ်ပေါ့လေနောက်တတိယချက်ကကြတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နာရောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးွက်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပေးတယ်ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီနည်းပညာကိုငွေကြေးအခက်ခဲကိုနောက်ပြီးတော့ market ဈေးကွက်အခက်ခဲတွေအားလုံးကိုလည်းဓမ္မတွေကြောင့်ဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျဲဦးထုတ်တဲ့ဓမ္မတွေနဲ့ဒီဟိုစိုက်ပျိုးရေးတဲ့ဓမ္မတွေစိုက်ပျိုးရေးတောင်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဦးတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့တော့ရောင်းတယ်အဓိကကျတော့ဒီအမျိုးသမီ
းဝါချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလူ plastic ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
အဓိကတော့အကူရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေကအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုပ်ပေးနေတာနဲ့နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော့အမြဲနေရာတိုင်းမှာရှိတယ်အဲ့နဲ့ကျွန်တော်တို့ဝါချင်းလေးကိုစာစင်စားတာအဲကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တတ်ပါဘူးရက်တတဲ့သူကိုကိုမန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှကြွားလို့ပြီးတင်ပြီးတယ်တင်ပြီးပြည့်ချက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရ
ချင်းတစ်ထောင်ဆိုတော့
တစ်လကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တစ်လကိုသူတို့ရဲ့ပြန်ပြားဈေးဝင်ငွေက၄သိန်းကျော်ကျော်ရှိတယ်ဒါလည်းကျွန်တော်တို့ကဂုဏ်စရာတစ်ခုဖြစ်လာတာပေါ့
သူတို့လည်းပြောတာပေါ့နော်
သူတို့လည်းပြော
ရတယ်ဝင်ငွေလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုအကျိုးမြတ်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်တို့ရဲ့စက်စာအတွဲဒီကျွန်တော်တို့ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic နည်းစနစ်တိုင်းစိုက်ပြီးပါအခုလိုစိုက်ပြီးတဲ့ဆိုရင်ကျွန်တော်တို့ဘယ်လောက်ပြီးမလဲအဲ့တော့လေသမားရေဆိုရင်ပထမဦးဆုံးနှစ်မှာတော့တို့ဒီဆက်စားခြင်းဆိုတော့ organic လက်မမရသေးဘူး။ဒါပေမဲ့ကျွန်တော်တို့သူ့ target ဘယ်လိုပြီးလိုက်လဲဆိုတော့၃နှစ်အတွင်းမှာခင်ဗျားတို့ mind zone တွေဒီပေါ့လေပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်တော့နောက်ဆုံး organic ဖြစ်သွားပါဘူး။ organic ဆိုတဲ့ဘောလေတည့်ရက်တည်းနဲ့တရားလုံးတမ်းမဖြစ်ဘူး။မဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့၃နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်။အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားတို့ကျွန်တော်ပြောရတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရခဲ့လို့ဘယ်လောက်ရခဲ့လို့ပြီးသွားမယ်။အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားတွေဆိုတော့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်။ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်နေမှာဘာလုပ်အောင်လဲ။ညနောက်ဆုံးအိတ်တဲ့ချိန်ဒီဘာလုပ်အောင်လဲဆိုတော့ကျွန်တော်အားလုံးတင်ပေးထားတယ
်။
အဲ့တင်ပေးထားတဲ့အတိုင်းသူတို့လုပ်တယ်ဆိုရင်ကျွန်တော်ကဘလောက်ကျုပ်တလုံးမှာဘလောက်တိုးပေးပါမလဲဆိုတော့ကျွန်တော်ဂရိပေးထားတယ်။အဲ့ဂရိတိုင်းမှာဝယ်တဲ့ခါမှာကျုပ်ကကြတော့နေတိုင်းထွက်နေအားပြီးတော့သူတို့နေတိုင်းဝင်ကိုရတယ်။အဲ့တော့ပြောချင်တာကဒီလယ်သမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားပဲဖြစ်သူတို့ကပုံမှန်တဲ့ပို့တဲ့ပစံပူရလာတယ်။နောက်ပြီးတော့ကျတော့အမခင်ကျရှိတဲ့ market တခုသူတို့ရသွားတယ်ပေါ့
။ organic ဖြစ်ပါတယ်လို့ကိုဆိုရင်တော့ဘယ်လောက်အမခင်ခံနိုင်အမခံနိုင်လဲ
။အဓိကကကျွန်တော်တို့မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတခုရှိတယ
်။
အဲ့ဒါကျတော့ဘာလဲဆိုတော့ဒီဓာတ်ရုပ်ပေတာမသုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေကျွန်တော်တို့ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်။ဒါပေမဲ့တကယ်က organic ဆိုတာ anti ဟိုဒီchemical မပါယုံနဲ့ organic ဖြစ်တာ
မဟုတ်ဘူးဓာတ်ပစ္စည်းမပါယုံနဲ့မဟုတ်ဘူး
ဓာတ်ပစ္စည်းဖြစ်တာနဲ့မဟုတ်ဘူးသူကဘာလို့ရမလဲဆိုတော့သူက process ပုံများစွာရှိတယ် อุมาสุบาสุที่เจ็ดที่จุดเนี่ยหามาเป้เปียงนั่นอารมณ์ดีออร์แกนิกเลมันยาวิดาเป้พิยามะออร์แกนิกยาวิดาเปียงพิยามะออร์แกนิกยาวิดานั่นพิยามะอันนี้มีมาเรียกว่าไม่ใช่ไม่ใช่เหรอจันรู้ว่าเลยเดี๋ยวที่เนี่ยออร์แกนิกยุคเรามาโหเลยที่จันรู้เช่นนี้อารมณ์ดียาท่าเนี่ยเลมันดีคอมบาร์เซนดูออร์แกนิกบ่ผมมาลุบอยู่เนาะคอมบาร์ดออร์แกนิกดูคูเปียงเซกาลานี่เนี่ยซาดิบิกิกูจันรู้จุดท่าละเออจันรู้ดิไอซาดิบิกิกับตัวทุบีละเนี่ ော် commitment ကျွန်တော်ရဲ့ commitment အရဆိုရင်၃နှစ်နေတော့ဒီ full flat ပေါ့တရားကနုံးတက်တဲ့ organic ဖြစ်အောင်သွားရတယ်အဲ့တော့အဲ့ဒါကြောင့်လည်းဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate ပြန်လုပ်တယ်တို့ကျွန်တော်ဘယ်လောက်တူတက်လာလဲဟုတ်တယ်ဘယ်လောက်တူတက်လာလဲကျွန်တော်တို့ဒီဘာလို့လဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးနေကျွန်တော်တို့သွားရတာကိုဟုတ
်ဆိုတော့အခုလက်ရှိအချိန်တွေကဒါကိုဇော်ရဲနောင်လို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနေတာက90%လုံး organic တည်ကြပြီဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူဘောလေမမားရွေးစီခြင်းတဲ့ခါကျတော့ကျွန်တော်ဘာလို့ဘယ်လိုပြောပြီးရောင်းလဲဆိုတော့လွတ်ကြောင်းကျဲဦးဘောလေအင်းလို့ပြောရင် free range လို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကက်ဆမာကိုရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျုပ်တို့တလုံးမမြည်တာဘူးမြည်တာပဲကျွန်တော်လွတ်ကြောင်းကျုပ်လို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြည်ရောဘာရောညာရောဆိုတော့ကုန်ကျစရိတ်ပုံများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥတာနဲ့စားရင်အဲ့တော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးခွက်ကိုတင်ရဈေးခွက်မှာလည်းဒီကျဲဥကနက်ပူစည်းကြည့်မယ်ဆိုတော့ဈေးခွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးခွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ကြီးကျွန်တော်ထုတ်နိုင်နေတဲ့ပမာဏရဲ့ဝန်ထမ်းတွေရဲ့ customer ပမာဏမျှကြည့်ဖြစ်နေတယ်ကျွန်တော်ကဟို customer လူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရအောင်အဲ့လိုပဲ market တော့ပို့သွားရင်ကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်တို့ဒီကျွန်တော်ရဲ့လက်ရှိ customer အရေးတွက်ရဲ့နောက်မှထပ်ထွက်လာမယ့် customer ကျတော့ကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးကြောင်းသွားတဲ့ပုံစံပဲရှိပါသေးတယ်
။လက်ရှိအခြေအနေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချဲ့နိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိတာ
။ရှိတယ်ခင်ဗျာအဓိကကတော့ကျွန်တော်တို့ဒီဟာသုံးမယ်ဆိုရင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်ဒီဈေးကွက်ချဲ့ထွင်ရေးအတွက်ကုန်ကျစရိတ်တွေရှိနေတယ်။နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဆိုတဲ့အခါမှာကျွန်တော် channel ready မရှိဘူး။ကျွန်တော်လယ်သမားတွေနဲ့ကျွန်တော်လှုပ်ရှားတယ်အများကြီးရှိသေးတယ်။လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးတက်ဆိုကျွန်တော်အဓိကလိုရတော့ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပြည်လေသွားတယ်ကျွန်တော်အများကြီးကျွန်တော်ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်တီထွင်ပြီးတော့ငကိုတော့ကမရှိသေးတဲ့ဟာမျိုးတီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်တော့လူငယ်တွေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်သလား
ကျွန်တော်လည်းတခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတင်မှုရကြလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တွေဒီထွင်ပြီးလုပ်လာကြတယ်။ဟိုကော်ဖီကိုအစ်စ်တွေဒီထွင်လိုက်မလား။မြို့သီးကိုပုံစံအစ်စ်ပြောင်းလို့မလား။တော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲ။ကျွန်တော်ကျုပ်ဆိုရလဲအရင်ကရှိထားပြီးသား။ကျုပ်ကမှပုံစံပြောင်းပြီးလို့တော့ဒီလိုဖြစ်သွားတယ
်
။မြို့သီးကိုလည်းပုံစံပြောင်းလိုက်တော့ပုံစံပဲ။အဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံထုတ်တဲ့ပုံစံထုတ်လိုက်ပြီးတော့အများကြီးတွေ့ရတယ်။
ဆိုတော့ဒိုင်းမီကဒီထက်ပို့ပြီးတော့တူးတက်ပြီးတော့ပြောင်းလဲမယ်ဆိုရင်ဆုတ်ယူပြီးတော့ပြောင်းနိုင်မှာပေါ့ကွတူးတက်ပြီးပြောင်းလဲမယ်ဆိုရင်တရားတွေပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုတော့ရင်တော့ပြောနိုင်လား
အဓိကတော့ကိုဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်တဲ့လူတွေရှိတယ်အဲ့ဖောက်တဲ့လူတွေကသူဖြစ်ပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲတွေကမှထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျော်မျက်စိတွေမှာများတော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့ကျေးဇူ
းကျွန်တော်လည်းဒီလိုပြန်ပြည့်ပြည့်နေတယ
်ကိုချာချာတိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့တင်းငွေတွင်နေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာကန္တအစာအထူးစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်လက်ရှိအချိန်ဟာအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှာလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမူဆလင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါ။ဒါကိုမြန်မာနိုင်ငံကိုစားနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးငါရန်ထားတဲ့ရှင်းနေတဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်တပ်မတော်ဘက်ကကျူးလွန်ခဲ့ပါလေဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဥဆောင်ပြီးတွားရောက်ရင်ဆိုင်နေရခြင်းတပ်မတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတပ်မတော်စစ်ခေါင်းဆောင်တွေတပ်မတော်ကိုယ်စားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ ICJ ပြဿနာကြောင့်တပ်မတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလေလာတင်ပြသွားပါမယ်
အခုဆိုရင်လွတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းအထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း5ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ထဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကိုင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်းမဲခွဲဆုံးဖြတ်တော့ဒီခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေတင်တဲ့ဥပဒေမူကြမ်းတွေအလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြစ်ထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတဲ့စစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိသွယ်ဝိုက်ပြောဆိုသတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီး
Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြောက်ရင်ကောင်းဆုံးတော့မယ့်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တစ်ခုလုံး Hollywood ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်လို့ရတယ်ကြည့်ကြရအောင်ပါနော်။ကိုမကြည့်ဖြစ်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ချင်းကြည့်ရနိုင်အောင်ပါပြီးခဲ့တဲ့2019ခုနှစ်ဟာ Disney ရုပ်ရှင်ထုတ်လုပ်ရေးအတွက်တစ်ကမ္ဘာလုံးမှာရုံဝင်လူများတဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှစ်လို့ပြောရပါမယ်။နိုင်ငံတကာမှာလူအားပေးအခံရဆုံးရုပ်ရှင်ကား5ကားမှာ4ကားက Disney ကထုတ်တာဖြစ်ပါတယ်။အဲ့ဒီထဲမှာ Avengers Endgame ကရှေ့ဆုံးကရှိပြီးတော့တစ်ကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန် 2,800 ရခဲ့တယ်လို့ Box Office Mojo Website ကပြောပါတယ
်။ And never return.
အဲဒီနောက်မှာတော့ Disney ရုပ်ရှင်ထုတ်လို့ရေးကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန် 1,600 ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန် 1,100 ကျော်ရထားပြီးပါပြီ
Oh my god Star Wars feel like I'm putting my friends in danger The world needs the next Iron Man.
Are you going to step up or not?
အဲ့နောက်မှာတော့ Disney ကပဲထုတ်လုပ်ရိုက်ခုတဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန်1,120နဲ့တန်1,900လို့အတည်တည်ရထားပါတယ်။ဒီဝင်ငွေစင်းက November လမှာစင်းပိတ်ပြီးတွေ့ထားတဲ့အစီအစဉ်ဖြစ်ပါတယ်။
Now we must hope.
Disney ရုပ်ရှင်ထုတ်လုပ်ရေးကပဲရိုက်ကူးတဲ့ Frozen နံပါတ်1ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်တစ်ခါလုံးအတိုင်းအတာနဲ့ဒေါ်လာတန်350လောက်ရထားတာကြောင့် Animated Cartoon ရုပ်ရှင်ကားတကားအနေနဲ့တစ်ခါလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးအကျယ်အောင်မြင်ခဲ့တဲ့ကာတွန်းက Frozen ရဲ့အဆက်ဒုတိယကားရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းသတင်းပတ်မှာရုံတင်တဲ့နေရာမှန်သမျှမှာဒီကားကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါဟောလိဝုဒ်ရုပ်ရှင်လောကအတွက်အကြီးအကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့အကယ်ဒမီဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရာဖြစ်စရာတွေနဲ့ဆက်ခဲ့တာပါQueen Theater အဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြီးရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့သရုပ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားသရုပ်ဆောင်ဆုရသွားပါတယ်။ဒီကားကဒီနေ့အတွက် Oscar ဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါတယ
်။ You're a legend, Fred.
ဒါမဲ့လေအကယ်ဒမီရရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိရှားမင်းသမီး Olivia Cole ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပ
ါ Me issues and working for a black man. You and a deep south there's going to be problems.
Promise me you're going to write me a letter.
No problems.Tell me that don't smell
good. I've never had fried chicken.
နောက်ထပ်ထူးခြားတယ်လို့ပြောလို့ရမယ့်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားစုစီးရင်မှာခီးသွွားရုပ်ရှင် Green Book ကအများကစုရမယ်လို့ခန့်မှန်းထားတဲ့ Roma ရုပ်ရှင်ကားကိုကြော်ပြီးတော့စုရသွားတဲ့ဖြစ်ပါတယ်။ဒီလိုမျိုး Roma ရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားစုနဲ့လွဲသွားလို့ Netflix online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီးတော့ Netflix မှာပြတဲ့ရုပ်ရှင်ကားကတမျိုးကြနီးနဲ့ရုံတင်Hollywood ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီ Roma ရုပ်ရှင်ကားကိုရိုက်ကူးတဲ့ Director Alfonso Cuarón ကတော့အကောင်းဆုံး Director ဆုရသွားတာပါ။ပြီးတော့ဒီအထုပ်ပတ်တီရုပ်ရှင် Roma ဇာတ်ကားကအကောင်းဆုံးနိုင်ငံခြားဘာသာဇာတ်ကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆုလို့ရရှိပါတယ
်။ I don't know, all of them are beautiful. Of course, foreign language film given to a Mexican film.
မပြောရပါဘူးဗျာကားတိုင်းကောင်းတာပါပဲဒါပေမဲ့ဒီမက္ကစီကန်စကားပြောရုပ်ရှင်ကအကယ်ဒမီဆုပေးပွဲမှာနိုင်ငံခြားဘာသာရုပ်ရှင်ကဆုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရန်ကိုဂုဏ်ယူမိပါတယ်ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ဒါရိုက်တာအယ်ဖာဆွန်ကူရွန်ကပြောသွားပါတယ်နာမည်ကြီးမင်းသားဘရက်ဒလီကူပါနဲ့အဆိုတော်လေဒီဂဂါတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့ A Star Is Born ရုပ်ရှင်တွေကဇက်ဝင်ဆုံးတွေတွေ share လို့ကိုဒီဆုချီးမြှင့်ပွဲမှာဖျော်ဖြေခဲ့ပြီးတော့ရွှေပွဲလာပရိသတ်တွေကိုတချင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်။အဲ့ဒီ A Star Is Born ရုပ်ရှင်ဇာတ်ကားနဲ့ Lady Gaga Oscar ဆုရရှိခဲ့ပါတယ်
။ Trying to build little bits of the puzzle.
What do you remember about the incident?
I like this one.
Look at the map. Where were you when it happened?
ရုံတင်ဝင်ငွေများပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ရုံကိုလူသိမ့်မဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ။ The Goldfinch ရုပ်ရှင်ဇာတ်ကားက2013မှာပူလီဇာဆုရရှိထားတဲ့ဝတ္ထုကိုပြန်ပြီးရိုက်ကူးတာဖြစ်ပါတယ်။ဒါမဲ့ဒီလိုမျိုးစာအုပ်မှာအောင်မြင်မှုရတယ်ဆိုပေမဲ့ရုပ်ရှင်ပြန်ပြီးရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူး။အဲ့ရုပ်ရှင်တွေမှာပါဝင်တဲ့ရုပ်ဆောင်တဲ့သူတွေကလည်းနာမည်ကြီးတွေပဲဖြစ်ပါတယ်။ဒါမဲ့ဒီရုပ်ရှင်ကဝင်ငွေအဖြစ်လဲမအောင်မြင်သလိုဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါတယ်။နာမည်ကျော်မင်းသမီးနီကိုလ်ကင်မန်ပါဝင်တရုတ်ဆောင်ထားပေမဲ့ရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့ Rotten Tomatoes website ကတော့ဒီကောင်းကို24ရာခိုင်နှုန်းပဲအမှတ်ပေးထားပါတယ်တကဘာလုံးရုံတင်ဝင်ငွေကလည်း10သန်းအောင်မရတာမလို့ရိုက်ကူးကုန်ကြစီဒေါ်လာ45သန်းအတွက်အရင်အောင်မကြည့်ဖြစ်ခဲ့ရပါတယ်
We belong together you and I
We do but
ဒါနဲ့ super hero လူစန်းကောင်ရုပ်ရှင်ကားတွေကတော့ရုံတင်ရင်လူကြိုက်များတဲ့ကားတွေပဲလို့အားလုံးကထင်ထားကြပါတယ်เนาะဒါနဲ့လည်းပြီးခဲ့တဲ့2019ခုနှစ်ရုံတင်တဲ့ super hero ရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့ပေနဲ့ရုံမှာ6ကက်ကက်နဲ့အဆုံးသတ်သွားပါတယ်။ Hellboy ငရဲလူသားရုပ်ရှင်ကကရိုက်ကူးကုန်ကြစေဒေါ်လာတန်90တောင်ရှိခဲ့ပါတယ်။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကာတကားဖြစ်တဲ့ Dark Phoenix ရုပ်ရှင်ကလည်းရုံကိုလူမဝင်မနဲ့အရှုံးပေါ်ခဲ့ပါတယ်။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်း200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်သူစုမှယုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါနိုင်ငံတကာကယုံတင်ဝင်ငွေနဲ့ပေါင်းပါမှစုစုပေါင်းဒေါ်လာတန်း250ကျော်ပဲရခဲ့ပါတယ်ဒါမြင့်2019ခုနှစ်ကဂီတာကျော်မော်ရီရဲ့အာထုပ်ပတ်တဲ့ရုပ်ရှင်ကားတွေအောင်မြင်မှုရရင်နဲ့လို့ပြောနိုင်ပါတယ်ဗြိတိသျှအဆိုတော်ကြီးအယ်လ်တန်ဂျွန်အကြောင်းရိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစား American မင်းသမီးကြီး Judy Garland ရဲ့ဘဝနောက်ဆုံး၄ရက်တည်းကြောင်းကြေးခွဲဝမ်းနည်းစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်ဇာတ်ကားအဆုံးအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမင်းသမီး Renee Zellweger ရဲ့တရုတ်ဆောင်ပါရမီကိုလည်းအရန်ဝိုင်းပြီးချီးကျူးနေကြတာပါ
။ Room service.
I didn't order anything.
There's a man under the train. Surprise.
I don't think about it. That's a conversation that happens in rooms that I'm not in. So
ကျမကအဲ့ဒါကိုမစင်စားထားဘူး။အဲ့ထက်မှပြောခဲ့တဲ့ဇာတ်ကားကိုကျမတကယ်နားထောင်ခဲ့ရတာမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီဇာတ်ကားကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီဇာတ်ကားရိုက်ကူးရင်းနဲ့ရရှိရတဲ့တငယ်ချင်းတွေ၊မိတ်ဆွေတငယ်ချင်းအစ်စ်တွေဒါတွေအတွက်ဘလောက်ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျမစဉ်းစားပါတယ်။ Delory ရတာကကျမအတွက်တော်တော်ကိုအကျိုးထူးပါတယ်လို့မင်းသမီး Renee Zellweger ကပြောသွားပါတယ်။2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်သံဇလန်တွေ Downton Abbey ဇလန်တွေကို2019 September မှာတော့ရုပ်ရှင်ကားကြီးဖြစ်နေပိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်။မင်းမျိုးမင်းနွယ်တွေနဲ့သူတို့ရဲ့အစီကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါ။ရုပ်သံဇလန်တွေကမူရင်းသရုပ်ဆောင်တော်တော်များများကိုပဲဒီရုပ်ရှင်ကားကြီးမှာပြန်ပြီးတော့တွေ့နိုင်ပါတယ်
။ Welcome to Downton Abbey.
Will you have enough cliches to get you through the visit?
2019ခုနှစ်တွင်ရုပ်ရှင်လောကမှာစူးစူးညံ့ညံ့ဖြစ်စီတဲ့ရုပ်ရှင်ကားတကားကတော့ Joker ပဲဖြစ်ပါလေ
I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?All I have are negative thoughts.
ရုပ်ပြကတုံးကိုရုပ်ရှင်ကားအဖြစ်နဲ့ပြန်ပြောင်းရိုက်ကူးထားတဲ့ Joker ရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာတန်း1000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြီးစုရုပ်ရှင်အဆင့်တက်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများများရစေတဲ့ပထမအဆုံးကားဖြစ်ပါတယ်။ဒီရုပ်ရှင်ကားကလူရည်တိတ်များတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရပဲဒီလောက်ဝင်ငွေများများရတာဖြစ်ပါတယ်။ဒီရုပ်ဆောင်ကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အော်တိုဘာမှာအမေရိကန်ပြည်အောင်စုမှာမိတ်ဆက်ကားယုံတင်တော့မြို့ကြီးတွေမှာရဲတောင်မှာချထားရတာပါ။ရုပ်ရှင်ထဲမှာအဓိကတိရုပ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ယုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရွရွလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေလုံးမဆိုးရတယ်ဆိုပြီးတော့တော်တော်ကိုစုညံတဲ့နေနဲ့ရဲတောင်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရတာပါ။ဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ Walking Phoenix ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပရိသတ်တွေကပြောပါတယ်။ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့။နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံ costume တွေဝတ်မလာကြပါနဲ့လို့အဝင်ဘက်ကမှစိုင်းမုတ်တွေထောင်ထားရတာပါ။ဆောင်ပြုတ်ရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့မန်နေဂျာ Mike Arrigo ဖြစ်ပါတယ်
။ No masks, no costumes. Anyone that comes in with that will be asked to leave or to put their backpack or their costumes, take it off, put it in the car.
ဂျိုးဘွေယူမလာရ၊မျက်နှာဖုံးတက်မလာရ၊ costume ဝတ်မလာရလို့တကားဝါမှာစိုင်းမုတ်တွေထောင်ထားပါတယ်။အဲ့ဒီလိုဝတ်စားလာမယ်ဆိုရင်ဝင်ခွင့်မပေးဘူး။ အိတ်ထဲလက်ထဲမလာပါနဲ့ကားထဲမှာထားခဲ့ပါဆိုတာတွေသတိပေးထားပါတယ်။ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြိတ္တအားလုံးအေဂျင့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပါ
။ Tonight is a magical night where I choose the cat that deserves a new life.
Going to the ball could get dangerous.
Come on. နမေကျော်အောင်မြင်တဲ့ပြားဆက် cats ကိုရုပ်ရှင်ဖြစ်တဲ့နမေကြီးတရုတ်ဆောင်တွေနဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့ November လကပဲထုတ်လိုက်ပါတယ်။ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလ December လမှာရုံတင်မှာဖြစ်ပြီးတော့ဂီတလောကမှာလက်ရှိအအောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကမျက်နှာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်မျက်နှာတွေကိုတုံးထားပြီးကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးရိုက်ကူးထားတာပါ Here we go Here we go ကဲရှင်းနေ2020မှာရောဘယ်လိုဇာတ်ကားကောင်းတွေရုံတင်မလဲဆိုတာကြည့်ရအောင်ပါCinderella, Beauty and the Beast နဲ့ Mulan ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်မဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yifan ကမလ2020မှာရုံတင်မဲ့ Mulan ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ်
။ It is what is best for our family.
Yes, I will bring honor to us all.Quiet, composed, graceful, disciplined.
ออทาเน่ไม่เปียวมะผิดเจมส์บอนด์ยุคเซนกาติดตะกาเล2020เอบิลามายงติมุရှိပါတယ်เนาะဒီยุคเซนกานามเอก No Time to Die သေးဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇလန်တွေဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကမြောက် James Bond ရုပ်ရှင်ကားမှာ Director ဖြစ်နေတရုတ်ဆောင်ထားပြီးတော့ဒီ007 British The Show James Bond ဖြစ်နေဒီကားမှာလည်းမင်းသား Daniel Craig ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်